မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုရှောင်လွှဲနိုင်ရည်ကြံစည်ခဲ့မှုနဲ့တရုတ်နိုင်ငံသား၄ဦးနဲ့တရုတ်ကုမ္ပဏီတစ်ခုကိုအမေရိကန်တရားရေးဌာနကတရားစွဲဆိုပါတယ်။ဖျားပြင်းလက်နက်တွေတွပွားလာရေးနဲ့သက်ဆိုင်နေတဲ့မြောက်ကိုရီးယားရဲ့လုပ်ငန်းတွေကိုစားတရားမဝင်ဗန္ဓာရေးကိစ္စတွေကိုဖုံးကွယ်ဖို့ဟန်ပြကုမ္ပဏီ20ကျော်ကနေတဆင့်ဒီလူတွေစူးစမ်းခဲ့ကြတာလို့လဲလက်ထောက်ရှိနေချုပ်ဂျွန်ဒီမတ်စ်ကကြေညာချက်ထဲမှာပြောဆိုထားပါတယ်။မာရှောင်ဟွန်နဲ့သူမရဲ့ကုမ္ပဏီဒန်တောင်းဟောင်ရှန်အင်ဒစထရီယယ်ဒီဗလော့ပ်မန့်နဲ့ရှောင်ကျန်ရှုဟောင်ကျန်းဟွာလျူချောင်ရှုတို့ကိုနိုင်ငံတကာအရေးပေါ်စီးပွားရေးဆက်သွယ်ဆောင်ရွက်မှုဆိုင်ရာဥပဒေကိုချိုးဖောက်ဖို့ကြံစီမှုအမေရိကန်အစိုးရကိုလိမ်လည်မှုငွေမဲ့ခဝချဖို့ကြံစီမှုတွေနဲ့ဆွဲချက်တင်တရားစွဲတာဖြစ်ပါတယ်အခုတရားစွဲဆိုခံရတဲ့တရုတ်နိုင်ငံသား၄ဦးတို့ကမြောက်ကိုရီးယားနဲ့ဗန္ဓာရေးဆက်ဆက်ဆောင်ရွက်နိုင်ဖို့အတွက်ပြပမှာရုပ်ပြကုမ္ပဏီတွေထောင်းအမေရိကန်ကဘဏ်အကောင့်တွေနဲ့ဆက်ဆက်တဲ့တရုတ်ဘဏ်တွေမှာဒီကုမ္ပဏီတွေရဲ့အမည်နဲ့ဘဏ်စင်းဖွင့်ခဲ့တဲ့အကြောင်းအခုတရားစွဲဆိုချက်မှာဆွတ်ဆွဲထားတဲ့အကြောင်းထုတ်ပြန်ချက်ကဖော်ပြပါတယ်အပြစ်ရှိကြောင်းစီရင်ခံရရင်တော့ဆယ်စုနှစ်နဲ့ချီထောင်ဒဏ်ချမှတ်ခံရနိုင်ပါတယ်